ဒီချင်းပြည်နယ်မှာပြီးခဲ့တဲ့20နဲ့21ရက်နေ့တွေကဒီစက်ငိတ်တင်မိုးရွာသွန်းမှုတွေကြောင့်ပေါ့နော်မြေပြိုတာတွေနောက်နေပျက်စီးတာတွေရှိခဲ့တယ်လို့သိရတယ်ရှင်ဘလို့အခြေအနေတွေဖြစ်ခဲ့တာလဲရှင်
20-21ရက်အတွင်းပေါ့နော်ဒီဖြစ်လို့လေသူတို့တင်ပြတဲ့အပေါ်ထောက်ပံ့ခဲ့တာလေပေါ့အဲ့ဒီ20ရက်နေ့မှာလေထန်တလန်မြို့နယ်ဖုန်ကကြီးရွာအမှတ်၁အမှတ်၂ရပ်ကွက်ပေါ့နော်သူတို့မြေပြိုလို့အဲ့ဒီမှာတော့ထောက်ပံ့ခဲ့တယ်အဲ့မှာပစ္စည်းကုန်မျိုးထောက်ပံ့ခဲ့တဲ့၅အိမ်ထောင်စုအတွက်အိမ်ထောင်စု၃စုကအဲ့လိုမျိုးတစိမ့်တစ်ပိုင်းပစ္စည်းတော့အိမ်ထောင်စုတစ်စုကို2000ပေါ့အဲ့လိုမျိုးနဲ့ထောက်ပံ့ခဲ့တယ်အိမ်ထောင်စုကျန်တဲ့နှစ်စုကတော့အလုံးဝပစ္စည်းတယ်ဆိုတော့လေအဲ့ဒါတော့5000စီပြီးတော့လူတဦးတေဆုံးတယ်ဆိုတော့အဲ့ဒီလူတဦးတေလို့လေတသိန်းအဲ့လိုထောက်ပံ့ခဲ့တယ
်အဲ့ဒါကတေတာကဒီထန်တလန်မှာပဲလားရှင်ဘလို့တွေဖြစ်တယ်လို့သိထားလဲရှင်
တန်တလန်မျိုးနဲ့အမှလည်းငားနဲ့အရွယ်မိန်ကလေးပေါ့နော်တူတည်သွားတယ်ဆိုလို့ဘာကြောင့်တည်တယ်ဆိုတော့အဲ့ဒါမေးတော့အဲ့ဒီသူတို့တွေကလည်းကောင်းကောင်းမဖြေနိုင်ဘူးပေါ့နော်ဘာကြောင့်လဲဆိုတော့
ဒီလိုဒီသဘာဝဘေးဒဏ်ခံနေရတဲ့အခြေအနေတွေကိုအမတို့အနေနဲ့ဘယ်လိုမျိုးသိရှိခဲ့ပြီးတော့ထောက်ပံ့မှုတွေလုပ်ခဲ့တာမျိုးလဲရှင်
ဒီပြူတယ်ဆိုပြီးတော့လေအစိုးရဖွဲ့ရုံကနေဖုန်ခံဆက်လိုက်တာ21ရက်နေ့မနက်ပိုင်းမှာပေါ့အဲ့လိုတည်ပြီးတဲ့ခါကျတော့21ရက်နေ့မှာပဲချက်ချင်းပစ္စည်းကိုအဲ့လိုပေးလိုက်တယ်အစိုးရဖွဲ့ရုံကနေလာယူတယ်လေသူတို့တခါတည်းတွားမယ်ဆိုတော့တခါတည်းအဲ့လိုမျိုးပေးလိုက်တာထောက်ပံ့ကြရောလူဦးရေအတိအကျမသိတယ်နောက်ရက်မှာပဲအဲ့ဒီဂျင်းန်းစာမှာလူဦးရေအတိအကျသိလို့လေအိမ်ထောင်စု5စုမှာလူဦးရေက32ဦးရှိတယ်အဲ့ဒါနောက်တနေ့မှာအဲ့ဒီတည်ပြန်ရတာပေါ့နော်အမှလူဦးရေအတွက်တီးတန့်အဲ့ဒီဆန်ရိတ်ခါပေါ့3ရက်စာပြန်ထမ်းပို့တယ်ဆန်ရိတ်ခါလူတယောက်ကိုဆိုတော့တရက်မှာဆန်နှုံးပေါ့ဆိုတော့အဲ့ဒီဆန်ဖိုးတွက်လိုက်တာပေါ့နော်တတိယပတ်ဆန်နဲ့ဆိုတော့1200ကျပ်နှုံးပေါ့အဲ့ဒီငွေသားနဲ့အဲ့လိုထောက်ပံ့ခဲ့တာ
ဒီချင်းပြည်နယ်မှာဒီနှစ်ရက်အတွင်းမှာပေါ့မိုးကြီးပြီးတော့မြေပြိုတာတွေနေအိမ်ပျက်စီးတာတွေလိုမျိုးပေါ့ဒီထန်တလန်အပြင်ဘယ်နေရာတွေမှာရောဖြစ်ခဲ့သေးလဲရှင
်အဓိကအဲ့ဒီထန်တလန်မြို့နယ်ကနေပဲအဲ့လိုနဲ့တင်းလာပို့တာပဲ
ဟုတ်ကဲ့
ဒီနေရာဟုတ်ခါခါမြို့ပေါ့ကွင်းစင်းတွားကြည့်ခဲ့သေးတယ်ခါခါမြို့ပေါ့လေဟောင်းရက်ကွက်မှာတော့၃လုံးဈေးပြစ်မှာအိမ်တစ်လုံးပေါ့သူတို့အန်ဒရယ်ရှိလို့အဲ့လိုပြောင်းရွှေ့ပေးမယ်ပေါ့နော်အဲ့ဒီအတွက်တော့ပြဿနာရနေလေထောက်ပံ့ဖို့စီစဉ်နေအခု
ဟောသူတို့ကဘယ်လိုမျိုးအန်ဒရယ်ရှိနေလို့ပြောင်းရွှေ့ရတာမျိုးလဲရှင်
အဲ့ဒီရှိတာမြေကအက်ကွဲကြောင်ဖြစ်နေတယ်ဆိုတော့မကြခင်မိုးဒီထက်ပိုသက်တိုက်တဲလိုက်မြေပြိုနိုင်တယ်ဆိုလို့လေအဲ့ဒါကြောင့်မို့အချို့တွေကကြတော့ဆေးမျိုးအိမ်တွေမှာပြောင်းထားနေတယ်အထက်တဲအထက်ရင်ယုံကနေလည်းပြောတယ်လေသူတို့ကလည်းအဲ့ဒီအတွက်မြေကွက်တွေသူတို့ကအဲ့လိုချပေးမှာစီစဉ်နေကြတယ
်ဒီအမားတို့ကယ်ဆယ်ရေးနဲ့ပြန်တဲ့နေရာချထားရေးဦးစီးဌာနအနေနဲ့ရောဒီဟာခါကပြောင်းရွှေ့ရမယ့်နေအိမ်တွေအတွက်ဘလူတွေထောက်ပံ့ပေးဖို့စီစဉ်နေတာမျိုးလဲရှင
်အဲ့ဒီအိမ်ဆောက်ပစ္စည်းဖို့ဆန်ရိတ်ခါ3ရက်စာတအိမ်ထောင်စုကိုပစ္စည်း၄မျိုးသူတို့ကအိမ်လုံးဝပစ္စည်းတာမဟုတ်ပဲအန်ဒီရှိလို့ပြောင်းဆိုတော့လေဒီအိမ်ဆောက်ပစ္စည်းဖို့အဲ့လိုမျိုးတွေထောက်ပံ့ဖို့ငါလုပ်ထားတယ်။သုံးအိမ်ကလုံးဝဟိုလေပူဆိုးရွားလို့တအိမ်ကကျတော့အန်ဒီရယ်ပဲရှိတာလေ။အိမ်ကဘာမှမပြည့်စည်သေးဘူး။ဒါကြောင့်သုံးအိမ်ရောတအိမ်ကို5000နှုန်းပေါ့။တအိမ်ကကျတော့ဘာမှမဖြစ်သေးဘူး။အဲ့ဒါတော့မထောက်ပံ့ဘူး။ပစ္စည်းလေးမျိုးပဲထောက်ပံ့မှာအဲ့ဒီအိမ်ကိုတော့ဆန်ရိတ်ခါ3ရက်စာတော့အဲ့ဒီ၄အိမ်ထောင်စုအတွက်တော့ဆန်ရိတ်ခါ3ရက်စာ။ဟိုအန်ဒီရယ်ရှိတယ်ဆိုတော့မြေကြီးအဲ့လိုအက်ကျောင်းလေးပေါ်တာလေ။အိမ်ကဘာမှမဖြစ်အဲ့လိုမျိုးကကျတော့19ခုရှိတယ်စုစုပေါင်းက။အဲ့ဒီ၄အိမ်ကလည်း19ထဲမှာပါ
ဟုတ်ကဲ့ပါအခုလိုဖြည့်ကြပေးတာကျေးဇူးတင်ပါတယ်ရှင်
ဟုတ်